မြန်မာနိုင်ငံကချင်းပြည်နယ်မှာမကြာခင်ကတည်းကတရားဝင်တစ်ထုတ်လုပ်မှုဆွဆွဲချက်တွေနဲ့ဖမ်းဆီးခံထားတဲ့တရုတ်နိုင်ငံသားတွေဘေးကင်းလွတ်လပ်အောင်ဆောက်ရှောက်ထားဖို့နဲ့တရားဥပဒေနဲ့ညီဆွဲဖို့တရုတ်နိုင်ငံကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာတရုတ်နိုင်ငံသားတွေဖမ်းဆီးခံရတဲ့ကိစ္စနဲ့ပတ်သက်လို့ဆက်လက်စုံစမ်းစစ်ဆေးနေဆဲဖြစ်ပြီးတက္ကသိုလ်မှာဖမ်းဆီးခံထားသူတွေရဲ့လွန်ကျွေးရေးနဲ့ဥပဒေအရခန်းစားခွင့်တွေပေးဖို့မြန်မာအာဏာပိုင်တွေကိုတိုက်တွန်းလိုတဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခဲ့ရသူဟွန်လီကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားခဲ့တာပါ။မြန်မာဆွေတောင်းရှိသူတွေကတော့အချင်းပြည်နယ်ရင်းကတင့်မောက်ခိုလုပ်ငန်းတွေနဲ့ဆက်နွယ်ပြီးတရုတ်နိုင်ငံသား120လောက်ကိုဖမ်းဆီးထားတဲ့အကြောင်းကြေညာထားပါမြန်မာအနာဂတ်နေဘက်ကတော့တရုတ်နိုင်ငံရဲ့စိုးရိမ်မခင်းတဲ့သဘောထားတွေကိုအလေးနဲ့ထားပြီးအမှုမှာပါဝင်ပတ်သက်နေသူတွေကိုကောင်းကောင်းမွန်မွန်ဆက်ဆံမှာဖြစ်တယ်လို့တုံ့ပြန်ချက်ရရှိထားတဲ့အကြောင်းလဲတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့ပါတယ်လက်ထက်လုံးမှာတော့မြန်မာနိုင်ငံမှာရှိနေတဲ့တရုတ်တန်ရုံနဲ့ကောင်စစ်ဝင်ရုံတွေကတာဝန်ရှိသူတွေအမှုနဲ့ပတ်သက်လို့လိုက်ပါဆောင်ရနေတယ်လို့လည်းပြောဆိုခဲ့တာပါဒီတော့တွင်မကြာသေးရင်ရပိုင်းတွေကဆက်လို့ကချင်လက်နက်ကိုင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားတပ်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့ကချင်ပြည်နယ်တွင်းမှာပိတ်မိနေတဲ့ရန်နဲ့ချီအရသားတွေထဲမှာတရုတ်နိုင်ငံသားအများအပြားလည်းပါဝင်နေတဲ့အကြောင်းတရုတ်ကွန်မြူနစ်ပါတီရဲ့အာဘော Global Times သတင်းစာကဖော်ပြခဲ့ပါတယ်